မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးရည်စည်းကြောင်းမှာဓာတ်ရိုက်မပါဝင်ပေမဲ့အာရှနိုင်ငံတွေနဲ့ကုံတွယ်နေတာကြောင့်အိန္ဒိချင်းအာရှနိုင်ငံတွေစီးပွားရေးကျဆင်းတာဟာမြန်မာပြည်မှာလည်းကြက်ရိုက်လာတာတွေ့ရပါတယ်။ဥပမာမြန်မာကုံတွယ်ဘက်တွေဖြစ်တဲ့အိန္ဒိယနဲ့တရုတ်မှာစီးပွားရေးတိုးတက်မှုနှုန်းတာကျဆင်းတာဟာမြန်မာစီးပွားရေးကိုထိခိုက်နိုင်ပါတယ်။ကမ္ဘာမှာပေးအများဆုံးထွက်တဲ့အိန္ဒိယမှာလူဦးရေသန်း1000ကျော်ရှိတာမို့90ရာခိုင်နှုန်းသာဖူလုံပြီးကျန်90ရာခိုင်နှုန်းကိုနိုင်ငံခြားကတင်သွင်းရပါတယ်။အမေရိကန်၊ကနေဒါ၊ဩစတြေးလျနဲ့မြန်မာကတင်သွင်းပါတယ်။မြန်မာပြည်ကတင်ပို့တဲ့ပေ90ရာခိုင်နှုန်းကိုအိန္ဒိယကဝယ်ယူပါတယ်။မြန်မာပေးဈေးကွက်ကိုပုဂ္ဂလိကလုပ်ငန်းရှင်အချို့ကကြိုးကင်တဲ့အတွက်ဈေးနှုန်းသတ်မှတ်ရတာကဲခဲတယ်လို့အိန္ဒိယဘက်ကမြင်ပါတယ်။အိန္ဒိယကဝယ်မဲ့သတင်းကိုမြန်မာဘက်ကရတာနဲ့ပေးဈေးကိုမြင့်တင်လေးရှိတဲ့အတွက်ရောင်းဈေးအတိုင်းဝယ်ယူနေရပါတယ်။
မြန်မာဟာကမ္ဘာပေါ်မှာဒုတိယအများဆုံးပဲတင်ပို့တဲ့နိုင်ငံဖြစ်ပြီးကနေဒါကတော့အများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အာရှမှာတော့မြန်မာဟာပဲအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပြီးအိန္ဒိယကအများဆုံးဝယ်ယူပါတယ်။မတ်ပဲ၊ပဲဒီစိန်၊ပဲစင်းငုံ၊ပဲချံ၊ပဲနီလေးစတဲ့ပဲမျိုးစုံကိုလွန်ခဲ့တဲ့ဗန္နာရီနှစ်ကတန်ချိန်တသန်းကျော်တင်ပို့တဲ့အတွက်ဒေါ်လာတန်း900နီးပါးရရှိတဲ့အကြောင်းစစ်အစိုးရစီးရင်စရာအရာသိရပါတယ်။ကောက်ပဲသီးနှံစိုက်ပျိုးတဲ့မြေဧကဟာ9တန်းကျော်အထိရှိပြီးအေယာဝရီ၊ပဲခူး၊စကိုင်း၊မန္တလေးနဲ့မကွေးတိုင်းမှာအကြီးအကျယ်စိုက်ပျိုးကြပါတယ်။မြန်မာဟာကမ္ဘာအဆင့်မီကောက်ပဲသီးနှံလက်ကားဈေးကွက်ကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်
။ဒီနှစ်စံပိုင်းကစပြီးအောက်တိုဘာလကုန်အထိကောက်ပဲသီးနှံတန်ချိန်9သိန်းကျော်အိန္ဒိယကိုတင်ပို့ခဲ့ပြီးနိုဝင်ဘာလမှတန်ချိန်3သိန်းတင်ပို့ဖို့စီစဉ်ထားတယ်လို့သီးနှံကုန်တဲ့အသင်းအတွင်းမှုကပြောဆိုကြောင်းနိုဝင်ဘာလ3ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ဒါပေမဲ့ပဲဈေးတွေကျလာပြီး order မှတာကလည်းနည်းလာတဲ့အတွက်အိန္ဒိယကိုပဲတင်ပို့နေတဲ့ company တွေပြဿနာတွေ့ရပြီးပြည်တွင်းမှာလည်းကတောင်းကတင်းဖြစ်ကုန်တယ်လို့သိရပါတယ်။မြန်မာကောက်ပဲသီးနှံကိုအများဆုံးဝယ်နေတာအိန္ဒိယနဲ့တရုတ်ဖြစ်လို့ဒီနိုင်ငံတွေက order ရတာနည်းသွားရင်ဒါမှမဟုတ်လေဈေးမရရင်မြန်မာပဲလုပ်ငန်းမှာပြဿနာဖြစ်နိုင်ပါတယ်။အခုလေအိန္ဒိယဈေးကွက်မှာမြန်မာပဲဈေးကျလာတဲ့အတွက်ပဲတင်ဖို့နေတဲ့လက်ကားကုန်တွေအချို့ဟာပြည်တွင်းမှာပေးချေရမယ့်ငွေကိုမပေးနိုင်လို့ထွက်ပြေးတင်းရှောင်နေတယ်လို့နိုမာလ18ရက်နေ့ထုတ်မျိုးစီမသတင်းမှာဖော်ပြပါတယ်။မြန်မာစီးပွားရေးလောကမှာခေတ်စားနေတဲ့ကျိုးပွိုင်ခေါ်ကျိုးရောင်းကျိုးဝယ်စနစ်နဲ့ဝယ်ပြီးမှအိန္ဒိယကိုတင်ဖို့တဲ့ပဲတွေဈေးကျလာတဲ့အတွက်ကျိုးဝယ်ထားတဲ့ငွေကိုမကာမိတော့တာဖြစ်ပါတယ်။ပေးရောင်းသူတွေကစာသုံးလုံးအထူးစုံစမ်းရေးစစ်ဆေးရေးကိုတိုင်လို့ကုန်တယ်ကြီးများအသင်းကကြားဝင်ပြန်ပြီးပေးဖို့စီအစိုးရကတာဝန်ပေးထားတယ်လို့လည်းသိရပါတယ
်မြန်မာဟာကမ္ဘာအဆင့်မီကောက်ပဲသီးနှံလက်ကားဈေးကွက်ကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်မတ်ပဲကိုပြည်ရင်းမှာစာသုံးသူနေပြီးအိန္ဒိယကအများဆုံးဝယ်ပါတယ်ပါကစ္စတန်ကဒုတိယအများဆုံးဝယ်ပြီးတရုတ်ကတတိယနေရာကလိုက်နေပါတယ်ဘင်္ဂလားဒေ့ရှ်ကိုလည်းတင်ပို့ပါတယ်မြောက်ဖက်စွန်းဒေတာနဲ့မပဲဆိုင်တဲ့ဒေတာကလွဲပြီးတပြည်လုံးမှာပဲစင်းကုန်ဆိုင်ပါတယ်။ထုတ်လုပ်တဲ့ပဲစင်းကုန်ဆေးရခိုင်နှုန်းကိုပြည်တွင်းမှာစားသုံးပြီးအိန္ဒိယကိုအများဆုံးတင်ပို့ပါတယ်။တင်ပို့တဲ့ပဲစင်းကုန်95ရာခိုင်နှုန်းကိုအိန္ဒိယကဝယ်ယူနေတာဖြစ်ပါတယ်။ကျန်တဲ့5ရာခိုင်နှုန်းကိုပါကစ္စတန်နဲ့အရှေ့အလယ်ပိုင်းဒေတာကဝယ်ပါတယ်
။ပဲဒီစင်းကောပဲနောက်80ရာခိုင်နှုန်းကိုအိန္ဒိယ၊တရုတ်၊မလေးရှားနဲ့အင်ဒိုနီးရှားကိုတင်ပို့ပါတယ်။ပဲဒီစင်းမှာတော့တရုတ်ရဲ့ဝယ်လိုအားဟာအိန္ဒိယနဲ့များတဲ့အခါလည်းရှိပါတယ်။တရုတ်နဲ့အိန္ဒိယဟာပဲဒီစိန်ကိုပြန်ဝယ်နေတယ်လို့တောင်ပြောနိုင်ပါတယ်။မပဲပဲဒီစိန်ပဲစိန်ငုံကိုပို့ကုန်အဖြစ်ရည်ရွယ်ပြီး90ရာခိုင်နှုန်းစိုက်ပျိုးကြပါတယ်။နိုင်ငံခြားကိုတင်ပို့ဖို့ရည်ရွယ်ပြီးစိုက်ပျိုးတဲ့လုပ်ငန်းဖြစ်လို့နိုင်ငံခြားကပုံမှန်ဝယ်သူနဲ့အဆင်မပြေရင်ဒုက္ခရောက်ဖို့သာရှိပါတယ်။မြန်မာပြည်မှာအများဆုံးဝင်ငွေရတာသဘာဝတန်းငွေဖြစ်ပါတယ်။ကျွန်းတင်တဲ့အခြားတင်မျိုးစုံတင်ပို့တာကဒုတိယဝင်ငွေအကောင်းဆုံးဖြစ်ခဲ့ပြီးမြဲ2006ခုနှစ်ကစပြီးကောက်ပဲသီးနှံတင်ပို့တာဟာသစ်တဲ့ဝင်ငွေပိုကောင်းနေတာတွေ့ရပါတယ်။အဝတ်အထည်လုပ်ငန်းဟာသရုတ်တဝင်ငွေအများဆုံးဖြစ်ပြီးဆန်ကပြင်ဆင်မှုအဆင့်မှာရှိပါတယ်။မနစ်ကစည်းရင်းကိုကြည့်ရင်ဆန်တင်ပို့လို့ရတဲ့ငွေပမာဏဟာပဲတင်ပို့လို့ရတဲ့ငွေရဲ့တစ်ရာခိုင်နှုန်းကျော်ကျော်သာရှိပါတယ်။ကမ္ဘာမှာပေးအများဆုံးထုတ်လုပ်ပြီးအများဆုံးစားသုံးတဲ့နိုင်ငံဟာအိန္ဒိယဖြစ်ပါတယ်။မြန်မာ၊ကနေဒါ၊ဩစတြေးလျနဲ့အမေရိကန်ကထွက်တဲ့ပေးကိုတင်သွင်းနေတာမို့အိန္ဒိယဈေးကွက်မှာအဆင်မပြေရင်မြန်မာပဲလုပ်ငန်းဟာတိုးတက်ကြီးပွားဖို့အလားအလာနည်းနေမှာဖြစ်ပါတယ်ခင်ဗျာ။